စကိုင်းတိုင်းရွှေဘိုမြို့နယ်ကင်းပြားချေးရွာကိုစစ်ကောင်စီနဲ့ပြူစောတိပူပေါင်းတပ်တွေကနေနေရှင်းလေးစစ်ကြောင်းထုံးဝင်ရောက်တာကြောင့်ကင်းပြားချေးရွာအပါအဝင်ချေးရွာ၃ရွာလောက်ဆီးရီရှောင်နေကြပါတယ်။ချေးရွာစာတင်ကြောင်းနဲ့နေအိမ်တချို့လည်းမိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့မသိကြတဲ့ကပြောပြပါမယ်ရှင်။
ရွှေဘိုမြို့နယ်တွင်ကစစ်ကောင်စီတပ်နဲ့မင်းကုန်းရွာစစ်တပ်အထမ်းစခန်းမှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့တွေပူးပေါင်းပြီးကင်းပြားချင်းရွာကိုဇန်နဝါရီ19ရက်နေ့မနက်3နာရီဝန်းကျင်လောက်မှာနေမြေရှင်းလင်းရေးစစ်ကြောင်းဝင်ခဲ့တာပါလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်ပြီးဝင်ရောက်လာတာဖြစ်တယ်လို့ကင်းပြားချင်းရွာအတွင်းကနေအိမ်ခုနှစ်လုံးနဲ့မူလာတန်းချောင်းကိုမီးရှို့ခဲ့တဲ့အကြောင်းရွှေဘိုမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ဒုတာဝန်ခံဘိုမိချောင်းကအခုလိုပြောပါတယ်
။မြို့တွင်းကထွက်လာစစ်ကြောင်းတွေစတာစားနဲ့ပြည်သူစုပေါင်းထားစစ်ကြောင်းပါနော်။လက်နက်ကြီးပြပါလေဗျ။လက်နက်ကြီးပြတဲ့ချိန်မှာကင်းပြားကြီးဟာကို3လုံးလောက်ကြာပြီးတော့ဟိုတောဆက်ထဲမှာတော့4လုံးလောက်ကြာတယ်ဗျ။ခြေပါကြီးဟာမှလည်း4လုံးလောက်ကြာတယ်။ကင်းပြားကတော့ဆို3ချိန်ရှိတယ်လေ။အဲမီရှုဟာက3ချိန်ရှိတယ်။စစ်ကြောင်းကလည်း3ချိန်ကတော့မကဘူးပေါ့ဗျာ။ဒါဒီအပေါ်ရနေရတဲ့ပေါင်းရင်တော့3ချိန်ရှိပြီးမြရှိပစိခါတာပေါ့နော်ဒီလူအိမ်ခုနှစ်လုံးနဲ့အဲဈေးဝယ်စာတင်ကောင်းပေါ့စာတင်ကောင်းဆောင်တစ်လုံးနဲ့7လုံးပေါ့ဗျာ
စစ်ကောင်စီတပ်တွေကအညီဝင်ချင်းမှာရှိတဲ့အထိုင်စခန်းတွေကနေလက်နက်ကြီးတွေနဲ့နေစဉ်အဆက်မပြတ်ဈေးဝယ်တွေဘက်ကိုပြစ်ခတ်နေတဲ့အတွက်အိုးဘူကင်းပြားချီပါဈေးဝယ်တွေကစစ်ပေးဆောင်တွေကိုဈေးဝယ်တွေတဲ့ပြန်မဝင်ဖို့စစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကတတိပေးထားတယ်ဆိုပြီးဘူမိချောင်းကပြောပါတယ်ဇန်နဝါရီ22ရက်နေ့မနက်မှာတင်စစ်ကောင်စီတပ်ကချင်းရွာတီကိုလက်နက်ကြီးနဲ့6ချိန်ပစ်ခတ်ခဲ့တယ်လို့ပြောပါတယ
်အဲရှိုးမျိုးတောင်ဘက်ခတ်ပေါ့နော်တောင်မုတ်ကနေမှအနာတထိုင်စခန်းရှိတယ်အဲ့ဒီထိုင်စခန်းလက်နက်ကြီးအဲနေစဉ်နီးနီးပဲပြစ်နေတာပေါ့နော်အားကြောင့်မို့သူချင်းရွာကိုပြန်မကတ်နိုင်ဘူးဘာမှင်းငါတို့လည်းဝန်မခံနိုင်ဘူးလေပါပဲဆိုတော့အချိန်ကြီးလည်းလည်းဒီကပ်ပြီးတော့အဲထိတ်နိုင်တဲ့နေရာတစ်ခုရှိတော့ဒီကနေ့က6လုံးဖြစ်တာလေ
မင်းကုန်းပြူရွာနဲ့အနီးဆုံးဖြစ်တဲ့ဥဖို့ကျူးရွာစစ်ကြောင်းထုတ်ခံရတဲ့ကင်းပြားရွာအပါအဝင်အနီးဝန်းကျင်ကကျေးရွာတွေဖြစ်တဲ့ချီပါတောင်ရွာနဲ့မြောက်ရွာတွေကဒေသခံတွေထောင်နဲ့ချီပြီးစစ်ပေးဆောင်နေကြရပါတယ်စစ်ပေးဆောင်တွေကိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ဆောင်ကူညီပေးရအဖွဲ့အစည်းတွေကလိုအပ်တာတွေကိုကူညီပေးနေတယ်လို့ဘူမိချောင်းကပြောပါတယ်
။သူကတော့ကြိုးဆောင်တာပေါ့ဟိုတချို့ကြတော့လည်းလက်နက်ကြီးတန်ကြာမှဝေယုံတုံးကရေးလာတဲ့စစ်ဆောင်တွေရှိရတယ်။ဒါပေမဲ့ဘေးကင်းမှလည်းခုတော့တည်ပြီးတော့ပြည်သူတွေကရေတော့မပြရနေတော့အတိအကျတော့မသိနိုင်ဘူးကအနည်းဆုံးတော့ဝါလောက်တော့ရှိမယ်ဆင်တယ်။အဲချီပါကြေးရွာရဲ့ကင်းပြားရဲ့ပေါ်ရင်တော့လက်နက်ရှိရတော့ရှိမှာပေါ့။သူဆောင်ကတော့ကျွန်တော်တို့ဒီမြို့နယ်ရဲ့လူသားခါနာတို့ဒီကျင်းရွာရဲ့ပရိဒတ်ဖွဲ့တွေလို့အဲဒီရှိရလေအဲဒီနဲ့မြို့နယ်ပါအဖရဲ့ပါအဖရဲ့အုပ်စုပေါ့အဖွဲ့ဝင်တွေအားလုံးပလခါတွေရောအကုန်လုံးခြံတော်ကြီးကတောင်ဝန်ကံတွေပူးပေါင်းဆောင်ရွက်နေပါတယ
်ကျင်းပြားကျင်းရွာဟာ2023ခုနှစ်ကနှစ်ကြိမ်မီးရှို့ဖျက်ဆီးခံခဲ့ရပြီးနေအိမ်90ဝန်းကျင်ပျက်စီးခဲ့ပါတယ်စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကျေးရွာတွေကိုရန်တမ်းပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေဟာစစ်ပီးဆောင်နေကြရပါတယ်စစ်ကောင်စီကတော့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF အဖွဲ့တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်စစ်ကောင်စီတပ်ရဲ့ဒီလိုနေမြေရှင်းလင်းတဲ့ထိုးစစ်ကြောင်းစကိုင်းတိုင်းမှာစစ်ပီးဆောင်ရှိတဲ့အတွက်ကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်